ဥရောပသုံးနိုင်ငံကိုတရားဝင်သွားရောက်လဲပတ်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အီတလီခီးစဉ်ကိုပြောပြမှာပါ။မနေ့ကတော့အီတလီဝန်ကြီးချုပ်ဟောင်းရိုမနိုပရိုဒီနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံတကာအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ဒီကနေ့မှာတော့လက်ရှိအီတလီဝန်ကြီးချုပ်ပိုလိုဂျန်တီလိုနီနဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးပုံမှုအားကောင်းလာစေရေးအတွက်ဆွေးနွေးဖို့ရှိပါတယ်။ကိုဇော်ဝင်းလိုင်ကပဲဆက်ပြီးတော့ပြောပြမှာပါရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပသုံးနိုင်ငံခီးစဉ်တွေကဒုတိယမြောက်ခီးတစ်ထောက်အဖြစ်နဲ့အီတလီနိုင်ငံကိုမနေ့ဗုဒ္ဓနေ့ကရောက်ရှိသွားပြီဖြစ်ပါတယ်။အီတလီနိုင်ငံမှာရှိနေစဉ်အတွင်းဗုဒ္ဓနေ့ကအီတလီဝန်ကြီးချုပ်ဟောင်းလဲဖြစ် EU ဥရောပကော်မရှင်ဥက္ကဋ္ဌဟောင်းလဲဖြစ်တဲ့ရိုမာနိုပရိုဒီနဲ့တွေ့ဆုံပြီးအာရှဒေသတွင်းအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့မနေ့ကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့အီတလီမြန်မာခီးကြည်ရေးအဖွဲ့ဥက္ကဋ္ဌကာလိုဖရာရီက VOA ကိုရှင်းပြပါတယ်။
The main topic for the conversation she had with Mr. Prodi was the international situation and in particular the situation of Southeast Asia.
Mr. Prodi နဲ့ဒေါက်တာဆန်းစုကြည်ကိုဆွေးနွေးကြတဲ့အဓိကအကြောင်းအရာကတော့နိုင်ငံကအရေးကိစ္စတွေအစ်တောင်အာရှနဲ့ဆိုင်တဲ့ကိစ္စရပ်တွေအပြင်တရုတ်အိန္ဒိယတို့နဲ့ဆက်ဆံရေးကိစ္စတွေဖြစ်ပါတယ်။ Mr. Prodi ဟာဥရောပကော်မရှင်ဥက္ကဋ္ဌရာထူးကအနားယူပြီးတဲ့နောက်မှာနိုင်ငံတကာနိုင်ငံရေးကိစ္စတွေအတွက်အကြံပေးဆောင်ရွက်နေသူဖြစ်ပါတယ်။သူဟာအစ်တောင်အရှာအရေးကိုတိုက်ရိုက်ထိတွေ့ဆက်ဆံနေသူတူလည်းဖြစ်ပါတယ်
။မစ္စတာပရိုဒီဟာအီတလီဝန်ကြီးချုပ်အဖြစ်1996ခုနှစ်ကနေ98ခုနှစ်အထိတကြိမ်2006ခုနှစ်ကနေ2008ခုနှစ်အထိတကြိမ်နှစ်ကြိမ်တိုင်တိုင်တာဝန်ထမ်းဆောင်ခဲ့သူဖြစ်သလိုဥရောပကော်မရှင်ဥက္ကဋ္ဌအဖြစ်လည်း1999ခုနှစ်ကနေ2004ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်အီတလီနိုင်ငံရေးသမားတဦးဖြစ်ပါတယ်။ပုထုနေညနေပိုင်းမှာတော့အတော်ဆန်းစုကြည်ဟာလက်ရှိအီတလီနိုင်ငံသားရေးဝန်ကြီးအင်ဂျလီနိုအယ်ဖာနိုနဲ့တွေ့ဆုံခဲ့ပါတယ် EU အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အီတလီနိုင်ငံဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်ဒါအပြင်အီတလီနိုင်ငံကမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမြင့်တင်ပေးရေးအတွက်စက်ပစ္စည်းနဲ့နည်းပညာပိုင်းဆိုင်ရာအကူအညီတွေပေးနေတဲ့အပြင်ငလျင်တန်းခံခဲ့ရတဲ့ပကံမျိုးကရှေးဟောင်းအမွေနစ်တွေပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်လည်းလူအားငွေအားနဲ့ကူညီထောက်ပံ့ပေးနေတာဖြစ်ကြောင်းကာလိုဖရာရီကရှင်းပြပါတယ်ဒေါက်ဆန်းစုကြည်ဟာဒီကနေ့နေ့လယ်2နာရီမှာပိုယဟမင်းကြီးဖရန်စစ်နဲ့ဗာတီကန်နားတော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်အနေနဲ့ပိုယဟမင်းကြီးနဲ့ဒုတိယအကြိမ်မြောက်တွေ့ဆုံခြင်းဖြစ်ပါတယ်။2013ခုနှစ်မှာဒေါက်ဆန်းစုကြည်အီတလီနိုင်ငံကိုပထမအကြိမ်ရောက်လာစဉ်ကလည်းပိုယဟမင်းကြီးနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံမှာခရီးယံဘာသာဝင်တွေဟာလူနည်းစုဖြစ်ပေမဲ့လည်းငင်းကြားရေးလုပ်ငန်းစဉ်တွေမှာတက်ကြွစွာပါဝင်ဆောင်ရွက်နေတာတွေရှိတဲ့အတွက်ပိုယဟမင်းကြီးဖရန်စစ်နဲ့တွေ့ဆုံတဲ့အခါအဲ့ဒီကိစ္စကိုဆွေးနွေးကြဖို့အလားအလာရှိတယ်လို့မစ္စတာဖရာရီကသုံးသပ်ပါတယ်။ကြာသပတေးနေ့နေ့လယ်ပိုင်းမှာတော့လက်ရှိအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံဖို့ရှိကြောင်းမစ္စတာဖရာရီကပြောပါတယ
်။ And she also will meet our Prime Minister Mr. Gentiloni whom she met already in Burma when he came to her as the first
ဒေါက်ဆန်းစုကြည်ဟာဝန်ကြီးချုပ်ယန်တီလိုနီနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။မစ္စတာယန်တီလိုနီဟာနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ဒေါက်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးရက်ပိုင်အကြာမှာပဲအနောက်နိုင်ငံတွေကပထမဆုံးသွားရောက်တွေ့ဆုံခဲ့တဲ့အရာရှိသူဖြစ်ပါတယ်။ဒါကြောင့်ဒီတွေ့ဆုံမှုဟာနှစ်နိုင်ငံဆက်ဆံရေးပုံမှုအားကောင်းလာစေဖို့အတွက်အင်မတန်အရေးပါသလိုမြန်မာအစိုးရအသည့်အနေနဲ့တိုင်းပြည်အတွင်းဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ဖို့အတွက်အီတလီအစိုးရပံ့ပိုးပေးနေတာကိုလည်းအရှိန်မြှင့်လှုပ်ဆောင်ဖို့အထောက်အကူပြုစင်မှာဖြစ်ပါတယ်
မြန်မာနိုင်ငံဟာအရှိတောင်အာရှတိုက်အတွင်းမှာအီတလီနိုင်ငံအတွက်အင်မတန်အရေးပါတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်ထားတာဖြစ်ကြောင်းလဲကာလိုဖရာရီကပြောပါတယ်ဒေါက်ဆန်းစုကြည်ဟာဒီကနေ့ညနေ၄နာရီမှာတော့အီတလီအထက်လွှတ်တော်အစအဦးကိုတွားရောက်ပြီးအမျိုးသမီးများနဲ့ဆင်းရဲနွမ်းပါမှုဆိုတဲ့ခေါင်းစဉ်နဲ့ညီလာခံကျင်းပနေကြတဲ့နိုင်ငံတကာလွှတ်တော်အမတ်များညီလာခံမှအဖွင့်မိန့်ခွန်းပြောကြားမှာဖြစ်ပါတယ
် This conference is an official part of the agenda of the G7 meeting which is also scheduled in Italy in the next days
ဒီညီလာခံဟာ G7 လို့ခေါ်တဲ့စက်မှုထိပ်သီးခုနိုင်ငံခေါင်းဆောင်တွေလာမဲ့ရပိုင်အတွင်းကျင်းပမဲ့ထိပ်သီးစီဝေဘရဲ့တည်ဝင်အစိပ်ပိုင်းတစ်ခုဖြစ်ပါတယ်တကမ္ဘာလုံးကလည်းအောက်ကြမ်းမဲ့လွှတ်တော်အမတ်တွေအတွက်ဒေါက်ဆန်းစုကြည်ကဒီညီလာခံမှာအဖွင့်မိန့်ခွန်းပြောကြားပေးမှာဖြစ်ပါတယ်
အီတလီမြန်မာချစ်ကြည်အဖွဲ့ဟာနိုင်ငံကြားကပြည်သူတွေအချင်းချင်းကြားမှာချစ်ကြည်ရင်းနှီးမှုတည်ဆောက်ရေးအတွက်ဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအဖွဲ့ဟာမြန်မာနိုင်ငံကចောင်းသားတွေအတွက်ပညာရေးအကူအညီပေးရေးနဲ့နှစ်နိုင်ငံအကြားလက်မှုအမှုပညာဆိုင်ရာအပြန်အလှန်ဖလှယ်တဲ့အစီအစဉ်အကောင့်ထဲပေါ်ဆောင်ရေးအတွက်ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးပြခဲ့ကြောင်းလဲအီတလီမြန်မာချစ်ကြည်အဖွဲ့ဥက္ကဋ္ဌကာရလာဖရာရီကပြောပါတယ်။ဒီကနေ့မေလ၄ရက်နေ့ညနေပိုင်းမှာတော့ဒေါက်တာဆန်းစုကြည်ဟာ ဗြိတိန်နိုင်ငံလန်ဒန်မြို့ကိုခီးဆက်မှာဖြစ်ပြီးအဲ့ဒီမှာ Freedom of the City of London ဆိုတဲ့ဂုဏ်သုဆောင်ဆုကိုလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ